မြန်မာနိုင်ငံနောက်မြောက်ဘက်ချင်းပြည်နယ်ခရဲရှိနေတဲ့မကွေးနယ်စကိုင်းတိုင်းဒီမှာစစ်တပ်နဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်မှုတွေကြောင့်လူသားချင်းစာနာမှုလူခွင့်ရင်းနဲ့လူယုံရေးခြေနေတွေယုံယုံလာနေတဲ့ကြောင့်ကုလသမဂ္ဂကသတိပေးလိုက်ပါတယ်။လက်နက်ကိုင်တင်းမာမှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ထန်တလန်မြို့မှာတော့အော်တိုဘာလ29ရက်နေ့ကမီးလောင်မှုကြောင့်နေအဆောက်160ကျော်နဲ့ခရိယံဖျားကျောင်းတစ်ခုမီးလောင်ပျက်စီးတဲ့သတင်းတွေရရှိခဲ့တဲ့အကြောင်းနဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာရုပ် UNOCHA ကပေါ်ထုတ်နေမှာသတင်းထုတ်ပြန်ခဲ့တာပါ။တခြားမြို့နယ်တွေမှာလည်းအိုးလာကလေးကပျက်စီးဆုံးရှုံးမှုတွေကြုံနေရပြီးလက်နက်ကိုင်ပြစ်ခတ်တွေကိုစိုးရိမ်မှုကြောင့်မြို့ကန်အများစုကတော့စစ်တမလာနောက်မိုင်းကလေးကဘေးလွရာတိတ်ဆောင်နေရတဲ့အကြောင်းလည်းပြောဆိုထားပါတယ်။မိလာကစလက်နက်ကန်ပြုခတ်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံအနောက်မြောက်ဘက်ဒေသမှာအမျိုးသမီးနဲ့ကလေးတွေပါဝင်လူပေါင်း 38,000 လောက်အိုးအိမ်ဆုတ်ခွာထွက်ပြေးနေရပြီးအိန္ဒိယနိုင်ငံနဲ့နေဆက်အနီးထန်တလန်မြို့နယ်မှာခိုးလုံနေသူ 10,000 ကျော်ပါဝင်ချင်းပြည်နယ်မှာ 18,300 တိမ်မင်းရှိနေတဲ့အကြောင်းလည်းဖော်ပြထားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအိန္ဒိယနိုင်ငံကိုနေဆက်ဖြတ်ကျော်တိတ်ဆောင်သွားသူပေါင်း 10,000 ကျော်လောက်ရှိပါတယ်။ပြစ်ခတ်တွေကြောင့်အရေးပေါ်အကူအညီလိုအပ်သူတွေကိုကူညီထောက်ပံ့တဲ့လုပ်ငန်းတွေမှာလည်းလုံခြုံရေးအခြေအနေတွေကြောင့်အကန့်အသတ်တွေရှိနေတာပါ။စတေမာလလည်းကလေးကချင်းပြည်နယ်စကိုင်းနဲ့မကွေးတိုင်းတို့မှာအင်တာနက်ဆက်သွယ်မှုတွေဖျက်တောက်ထားတာအပါအဝင်အကန့်အသတ်တွေကြောင့်နေရက်ဆုတ်ခွာဖပြေးနေရသူတွေနဲ့ပတ်သက်တဲ့အခြေလက်တွေနဲ့လိုအပ်ချက်တွေကိုတိတိကျကျသိရဖို့စိန်ခေါ်မှုတွေကြုံနေရတယ်လို့လည်း UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။